အမေရိကန်နိုင်ငံအနောက်တောင်ပိုင်းကဒါလက်စ်မြို့မှာရဲအရာရှိငါးဦးတတ်ခံရတဲ့ဖြစ်အကြောင်းဥရောပမှာနေတွညီလာခံတက်နေတဲ့သမ္မတဥဘာမဟာသူ့ရဲ့ခီးစဉ်ကနေတရက်စောပြီးပြန်မှုဖြစ်လာပါတယ်သမ္မတဟာရှေ့ဘက်အစောပိုင်းမှာဒါလက်စ်မြို့ကိုသွားရောက်ဖို့မြို့တော်ဝင်ရဲ့ဖိတ်ကြားချက်ကိုလက်ခံထားတယ်လို့အမ်ဘီရိုပြောခွင့်ရဂျူးစ်အာနက်စ်ကစနေနေ့အစောပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံခေါင်းဆောင်ရဲ့ဆုံးဖြတ်ချက်ဟာစနေနေ့ကဝါဆော့မြို့မှာပြီးဆုံးသွားတဲ့နေတိုးညီလာခံအတွက်တော့အစီအစဉ်ပြောင်းလဲမရှိပါဘူး။နေတိုးညီလာခံမှာအဖွဲ့ဝင်နိုင်ငံတွေဟာမဟာမိတ်အဖွဲ့ကြီးရဲ့အရှေ့ဘက်ခြမ်းကနိုင်ငံတွေပေါ်ရုရှားရဲ့ချင်းချောက်မှုတွေတိုးလာတာကိုတံပြန်မှုအတွက်ကျွမ်းအားထုတ်မှုအသစ်တွေလုပ်ဖို့အတွက်သဘောတူညီခဲ့ကြပါတယ်။ဥပမာဟာစနေနေ့ညနေမှာစီစဉ်ထားတဲ့အတိုင်းစပိန်နိုင်ငံကိုခရီးသွားရုံမှာဖြစ်ပါတယ်။ဒါပေမဲ့ဆော်ဗီးမြို့မှာခရီးတစ်ထောင်နာပြီးဖျားเจ้าနဲ့နန်းတော်တွေကိုလည်ပတ်ဖို့နဲ့ဘရင်ဖိလစ်4နဲ့တွေ့ဆုံမှုအစီအစဉ်ကိုတော့ဖျက်လိုက်ရပါတယ်။တနင်္ဂနွေနေ့မှာတော့ဥပမာဟာရိုတာရီဒက်စ်ခန်းမှာအမေရိကန်တပ်ဖွဲ့ဝင်တွေကိုမိန့်ခွန်းပြောမှာဖြစ်ပါတယ်။